အီဂျစ်နိုင်ငံကမွတ်စလင်ညီအစ်ကိုရောမြောက်ဖွဲ့ခေါင်းဆောင်မိုဟာမက်ဘာဒီနဲ့အစ္စလာမ်ဝါဒီ26ယောက်ကိုအီဂျစ်တရားဝန်တစ်ခုကနေဒီကနေ့ပဲထောင်ဒဏ်တရားကြုံချမှတ်လိုက်ပါတယ်။လူတွေတည်တဲ့အထိဖြစ်ခဲ့ရတဲ့ဆန္ဒပြပွဲတွေမှာပါဝင်ပတ်သက်မှုနဲ့ပြစ်ဒဏ်ချခံထားရပြီးဖြစ်တဲ့မစ္စတာဘာဒီဟာပြီးခဲ့တဲ့နှစ်ကသမရဟောင်းမိုဟာမက်မော်စီကိုစစ်တပ်ကအာဏာသိမ်းပြီးယာလူကနေဖယ်ရှားခံခဲ့ရပြီးတဲ့နောက်အစ္စလာမ်အတိုက်ခံတွေပေါ်ဆူရရဲ့နေနည်းမှုတွေအတွင်းတီးခြားဖြစ်ရပ်တွေနဲ့ဆက်ဆက်ပြီးတော့တည်ဒဏ်ချခံထားရသူပါမွတ်စလင်ညီအစ်ကိုရောမြောက်ဖွဲ့ကိုထောက်ခံသူ10ယောက်ကိုလည်းတရားရုံးကတည်ဒဏ်ချမှတ်ခဲ့ပါတယ်။ဒီလူတွေဟာပြီးခဲ့တဲ့ဇူလိုင်လကဆန္ဒပြပွဲတွေအတွင်းလူသတ်မှုအကြမ်းဖက်မှုတွေမှာပါဝင်ခဲ့တယ်လို့အမိန့်ချမှတ်ခဲ့တဲ့တရားသူကြီးဟက်ဆန်ဖာရစ်ကဒီကနေ့ပဲပြောပါတယ်။သမရဟောင်းမော်စီအပါအဝင်အဖွဲ့ခေါင်းဆောင်တွေအများပြားဖမ်းဆီးထိန်းသိမ်းခံထားရတဲ့မွတ်စလင်ညီအစ်ကိုရောမြောက်အဖွဲ့ကိုဆိုရကအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားပါတယ်ခင်ဗျာ။